မင်္ဂလာညနေခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇွန်လ23ရက်ပုဒ်ထူးနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူသိဆက်သွားမှာပါ
။ကျမတင်ကြီးထိုက်ပါရှင်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့အမေရိကန်သမ္မတကကြေညာလိုက်ပါတယ်။2026ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့အမေရိကန်၊ကနဒါနဲ့မက္ဆီကိုတို့သုံးနိုင်ငံပူးတွဲအင်ရှင်အဖြစ်လက်ခံကျင်းပမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတော့ကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီ။စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးအစည်းအဝေးအပေါ်အမေရိကန်လွှတ်တော်အမတ်တွေဘက်ကအမြင်အမျိုးမျိုးတွေထွက်ပေါ်လာပါတယ်
။ We have legitimized a brutal dictator who has starved his own people.If the United States is unable to win concrete lasting concessions from North Korea, the meeting alone will
be victory. ထိုင်တန်ဒီမိုကရက်လွတ်တော်အမတ်ချက်ရှူမာပြောတော်ရာကိုတော့နောက်ပိုင်းမှာအပြည့်စုံကြားပါမယ်။ဒါအပြင်ထိုင်းနိုင်ငံမှာကျင်းပတဲ့ညင်ကြိုင်ရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့အစည်းအဝေးကနေလှမဲ့23ရာစုပင်လုံညီလာခံမှာဖဲအကြောင်းအရာတွေဆွေးနွေးတင်ပြဖို့သဘောတူလိုက်ပါတယ်။ရှမ်းပြည်နယ်တိဘောဖက်မှာတောင်ကြရေတွေကြောင့်လူ3000လောက်ရေးပေးတင်နေရတဲ့အခြေခံအကြောင်းရင်းနဲ့American နိုင်ငံ Virginia ပြည်နယ်မှာတော့ဘာသာကွက်တွေအချင်းချင်းခင်မင်းရင်းနှီးမှုတွေရလာအောင်ဘယ်လိုလုပ်ကိုင်နေသလဲဆိုတာကိုလည်းကြားရဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရသတင်းတွေကိုမှတ်တင်ထိုင်တဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့ဒီကနေ့ဗုဒ္ဓဟူးနေ့မှာကြေညာပါတယ်။ခီးရှေကြီးကနေပြန်လဲရောက်ရှိလာကြောင်းသူတာဝန်ယူခဲ့တဲ့နေထက်ကိုအခုချိန်မှာအားလုံးအနေနဲ့ပိုပြီးတော့ဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီလို့သမရကတွစ်တာမှာရေးသားခဲ့ပါတယ်။ကင်ဂျုံဦးနဲ့တွေ့ဆုံမှုကစိတ်ဝင်စားဖွယ်ကောင်းပြီးအပြုသဘောဆောင်တဲ့အတွေ့အကြုံဖြစ်ကြောင်းနဲ့မြောက်ကိုရီးယားနိုင်ငံဟာအနာဂတ်မှာအလားအလာကောင်းတယ်လို့လည်းသမရကရှင်းပါတယ်။စင်ကာပူမှာမနစ်အင်ကာနီကကျင်းပခဲ့တဲ့သမိုင်းဝင်ထိပ်သီးဆွေးနွေးပွဲမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကကိုရီးယားကျွန်းဆွယ်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်သဘောတူခဲ့သလိုအမေရိကန်သမ္မတထရန့်ဘက်ကတော့တောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုဆိုင်းငံ့မယ်လို့မျှော်လင့်ပဲပြောဆိုခဲ့ပါတယ်။မနေ့အင်ကာနီကခေါင်းဆောင်နှစ်ဦးတို့လက်မှတ်ရေးထိုးခဲ့ကြတဲ့သဘောတူညီချက်မှာတော့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ဖျက်သိမ်းရေးကိုလုပ်မယ်အချိန်နဲ့ဘယ်လိုပုံစံလုပ်မလဲဆိုတဲ့အသေးစိတ်အချက်လက်တွေမပါသလိုအမေရိကန်ဘက်ကမြောက်ကိုရီးယားကိုပေးမယ်ဆိုတော့လုံခြုံရေးအာမခံချက်ကဘာလဲဆိုတာလဲတိတိကျကျမပါပါဘူး။သဘောတူညီချက်မှာအသေးစိတ်အချက်လက်တွေမပါတာကိုဝေဖန်သူတို့ကထောက်ပြပြီးအမေရိကန်သမ္မတအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့နိုင်ရီအတော်ကြာဆွေးနွေးမှုတွေအတွင်းဘာမှမင်းမရရမရခဲ့ပဲပေးခဲ့ရတာကပိုများနေသလားဆိုတဲ့အပေါ်မေးခွန်းထုတ်ကြပါတယ်။သမ္မတထရန့်ကတော့ဒီသဘောတူညီချက်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုကိုကင်တွယ်တာမှာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးမြောက်ကိုရီးယားအစိုးရအနေနဲ့လည်းသဘောတူညီချက်တွေအတိုင်းမကြခင်မှာစတင်ဆောင်ရွက်ဖို့မျှော်လင့်တယ်လို့လည်းပြောဆိုထားပါတယ်ရှင်
။စင်ကာပူမှာကျင်းပတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးဆွေးနွေးပွဲပေါ်မြောက်ကိုရီးယားအာဏာပိုင်တွေကအပြုသဘောဆောင်အကောင်းမြင်ပြောကြားပါရယ်ကင်ဂျွန်အွန်းနဲ့ထရန့်တို့ဟာတဆင်ချင်းတက်လှမ်းရမယ်ဆိုတဲ့အနေထားကိုလိုက်နာပြီးတော့ငင်းငယ်နဲ့တည်ငင်ရေးကိုရီးယားကျွန်းဆက်မှာနျူကလ িয়ার ကင်းစင်ရေးတို့အတွက်စဉ်ဆက်မပြတ်လှုပ်ဆောင်သွားရေးစရာရီနဲ့ပတ်သက်ပြီးတော့အတိအမှတ်ပြုခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းအေဂျင်စီကပြောကြားပါရယ်အမေရိကန်ပြည်ထောင်စုအနေနဲ့ယုံကြည်မှုတည်ဆောက်ဖို့စစ်မှန်စွာဆောင်ရွက်မယ်ဆိုရင်သူ့အနေနဲ့လည်းစေတနာရှိထားပြီးတော့နောက်တဆင့်တိုးအလားတူတုံ့ပြန်သွားမယ်လို့ခင်ကပြောကြားကြောင်းကိုလည်းဖော်ပြထားပါရယ်ဒါပေမဲ့လည်းအဲ့ဒီနောက်တစ်ဆင့်ဆိုတာဘာလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူး။သမ္မတထရမ်ကတောင်ကိုရီးယားနဲ့ပူးရဲစီရေးလေ့ကျင့်မှုတွေကိုရပ်ပစ်ပေးမယ်လို့ကတိပေးပြောဆိုနေတဲ့အချိန်မှာပဲအမေရိကန်နဲ့မြောက်ကိုရီးယားအနေနဲ့တစ်ဖက်နဲ့တစ်ဖက်ရန်ဆမှုတွေစီရေးအရာရေးယူဆောင်ရွက်မှုတွေကိုရပ်ပစ်ဖို့အတွက်ဆုံးဖြတ်ချက်တွေအရေးကြီးချမှတ်ဖို့လိုနေကြောင်းခင်မြတ်ပြောကြားချက်ကိုလည်းကြေညာချက်မှာဖော်ပြထားပါရယ်။ထရမ်ကအလဲပတ်လာရောက်ဖို့ဖိတ်ကြားထားတယ်လို့ပဲခင်ကလည်းထရမ်ပြောင်းရန်ကိုလာလေဖို့ဖိတ်ကြားခဲ့ကြောင်းမြောက်ကိုရီးယားသတင်းဌာနကပြောပါရယ်။အဲ့လိုဖိတ်ကြားမှုတွေကိုနှစ်ဖက်စလုံးကအပြန်အလှန်လက်ခံပြီးတော့ဒါဟာဆက်ဆံရေးတိုးမြင့်လာတဲ့အရေးပါတဲ့အနေအထားတစ်ရပ်လည်းဖြစ်ပါရယ်ခင်ဗျာ
။ဆော်ဒီအာရေဗျဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကထောက်ပံ့ထားတဲ့အဝေးရောက်ရှိမဲ့အစိုးရကအရေးပါတဲ့စိတ်ကမ်းမြို့ဟော်ဒိုင်းတာကိုဒီကနေ့ဗုဒ္ဓဟူးနေ့မှာဆလို့တိုက်ခိုက်နေပါတယ်။ဟော်ဒိုင်းတာမြို့ကိုဟူသီတပုံတို့ထိန်းချုပ်ထားတယ်လို့ရီမင်နိုင်ငံရဲ့မြို့တော်ဆာနာကိုလည်းထိန်းချုပ်ထားတာပါစိတ်ကန်းကနေဟူတီတပုံတွေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ပေးထားတဲ့အကြောင်းညွန်ပေါင်းအဖွဲ့ဝင်ဖြစ်တဲ့ Arab စော်ဘွားများပြည်တော်စု UAE နိုင်ငံကဒီကနေ့ပြောပါတယ် ရှီမင်းနိုင်ငံတွင်းကိုစစ်နှက်ရိတ်ခါနဲ့အကူအညီတွေပို့ဆောင်နိုင်ရေးအတွက်ဟော်ရိုင်းဒါမြို့ကအရေးပါပါတယ်။ဟူတီသဘုံတွေနဲ့အက်ဒူရာဘူမန်ဆောဟာဒီအစိုးရကြားလွန်ခဲ့တဲ့3နှစ်ကစခဲ့တဲ့ပြည်ပခန့်တွေမတိုင်ခင်ကတည်းကရှီမင်းနိုင်ငံမှာစစ်နှက်ရိတ်ခါမလုံမလောက်ဖြစ်နေတာပါ။အခုအချိန်မှာတော့လူပေါင်းတန်း20ကျော်အတွက်အထောက်ပံ့နေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောဆိုထားပါတယ်။တိုက်ပွဲတွေကြောင့်အထောက်ပံ့တွေပို့ဆောင်ရေးကိုအတားအဆီးဖြစ်စေပြီးဒီကနေ့ထုတ်တဲ့အဝေးရောက်အစိုးရရဲ့ကြေညာချက်မှာတော့ဟော်ရိုင်းဒါကိုပြန်လည်သိမ့်ပိုက်နိုင်မှုဟာဆိုရင်နိုင်ငံကိုပြန်လည်ထိန်းချုပ်နိုင်ရေးတိုက်ခိုက်မှုအတွင်ထူးခြားတဲ့မှတ်ချက်တစ်ခုဖြစ်မယ်လို့ဖော်ပြထားပါတယ်။လူပေါင်း1000ကျော်သေဆုံးခဲ့ပြီလို့ကုလသမဂ္ဂကခန့်မှန်းထားပြီးအများစုကညွန်ပေါင်းအဖွဲ့ရဲ့လေချောင်းတိုက်ခိုက်မှုတွေကြောင့်ဖြစ်ပါတယ်
။အီရန်နဲ့ကမ္ဘာ့အင်အားကြီးနိုင်ငံတွေကြား2015ခုနှစ်ကချုပ်ဆိုခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ဟာအီရန်အတွက်ဘာမှအကျိုးမထူးဘူးဆိုရင်ဒီသဘောတူညီချက်မှာဆက်နေဖို့ခက်လိမ့်မယ်လို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောလိုက်ပါတယ်။ဒီသဘောတူစာချုပ်မှာဆက်ပါနေစေဖြစ်တဲ့ပြင်သစ်ဗြိတိန်ဂျာမနီရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့ဒီစာချုပ်ကနေအမေရိကန်သမ္မတဒေါ်နယ်ထရမ့်နှုတ်ထွက်သွားခဲ့ပြီးတော့အီရန်ပေါ်တိုက်ခိုက်ပိတ်ဆို့မှုတွေပြန်လည်ချမှတ်ခဲ့ပြီးတဲ့နောက်အီရန်နိုင်ငံကြုံနေရတဲ့နေနာမှုတွေကိုပြန်လည်ပေးလျော်နိုင်မဲ့နီလန်ရှာဖွေရလိမ့်မယ်ဆိုပြီးအီရန်သမ္မတရူဟန်နီကပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကိုအင်္ဂါနေ့ကဖုန်းဆက်ပြောဆိုခဲ့တာပါပြင်သစ်သမ္မတကတော့သူနဲ့တူချန်နိုင်ငံတွေအနေနဲ့ဒီသဘောတူစာချုပ်မှာအခိုင်အမာဆက်လက်ပါဝင်နေမယ်ဆိုတာကိုမစ္စတာရူဟန်နီကိုအာမခံပြောကြားခဲ့ကြောင်းသမ္မတယုံကပြောပါတယ်အရင်အမေရိကန်သမ္မတဥပမာလက်ထက်ကရယူခဲ့တဲ့အီရန်ရဲ့သမိုင်းဝင်သဘောတူစာချုပ်ထဲမှာတော့အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার ဆန္ဒလှုပ်ဆောင်မှုတွေကိုကန့်သတ်ရွှတ်ချဖို့ကြေပီခဲ့ပြီးဒီအတွက်ကမ္ဘာအင်အားကြီးနိုင်ငံတွေဘက်ကလည်းအီရန်ပေါ်ချမှတ်ထားတဲ့နိုင်ငံတကာရဲ့ပိတ်ဆို့တံခါးမှုတွေကိုဖျက်ရှားပေးဖို့သဘောတူခဲ့ပါတယ်။ဒါပေမဲ့လက်ရှိအမေရိကန်သမ္မတထရမ့်ကဒီစာချုပ်ဟာအီရန်ကိုလည်းလျော့လျောင်းကြီးပြီးတော့အားနည်းချက်တွေရှိနေတယ်ဆိုပြီးတော့စာချုပ်ကနေနှုတ်ထွက်သွားခဲ့တာပါခင်ဗျာ။
American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အီတလီနိုင်ငံကိုဝင်ရောက်ခွင့်တပ်မြစ်ခံရတဲ့ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေအခုတော့စပိန်နိုင်ငံကိုဥတီထွက်ခွာသွားကြပါပြီ။ကိုဝင်ဆောင်အမျိုးသမီးတွေနဲ့ကလေးငယ်တွေအများအပြားပါဝင်တဲ့လူပေါင်း629ဦးလောက်ကိုလက်ခံဖို့စပိန်အာဏာပိုင်တွေဘက်ကပြင်ဆင်ထားကြပါတယ်။အာဖရိကတိုက်ဆာဟာရာတဲကန္နာရတောင်ပိုင်းကအများစုဖြစ်တဲ့ရွှေပြောင်းအခြေချသူတွေကိုအီတလီအနေနဲ့နိုင်ငံတကာဥပဒေအရလက်ခံဖို့လိုအပ်တယ်လို့ပြင်သစ်သမ္မတအီမာနျူအယ်မာခရွန်ကပြောဆိုပြီးအီတလီအစိုးရအသစ်ကိုရှုတ်ချပြောဆိုခဲ့ပါတယ်။ပြင်သစ်သမ္မတရဲ့ရှုတ်ချပြောဆိုမှုကိုတုံ့ပြန်တဲ့အနေနဲ့အီတလီအစိုးရကဒီကနေ့မှပဲပြင်သစ်သံအမတ်ကြီးကိုဆင့်ခေါ်ခဲ့ပါတယ်။ပြင်သစ်ရဲ့ဝေဖန်ချက်ကြောင့်ပဲနှစ်နှစ်ချီကြာမြင့်လာပြီဖြစ်တဲ့ရွှေပြောင်းအခြေချမှုဆန်ရပြဿနာကိုဘယ်လိုကင်တွယ်မလဲဆိုတဲ့အပေါ်ဥရောပသမ္မတအတွင်တင်းမာမှုတွေကိုပိုပြီးတော့ပေါ်လွင်သွားစေပါတယ်။လီဗျာကန်လွန်ကနေပြီးခဲ့တဲ့သတင်းပတ်ကရွှေပြောင်းအခြေချသူတွေကိုအကူအညီပေးရတင်းမောကကယ်ဆယ်ခဲ့ပြီးတဲ့နောက်တင်းမောပေါ်မှာပြည့်ညက်နေပါတယ်။စပိန်နိုင်ငံဘာလန်စီယာမြို့ကအာဏာပိုင်တွေကတော့ရောက်ရှိလာမဲ့ရွှေပြောင်းအခြေချသူတွေအတွက်အားလုံးအဆင်သင့်ပြင်ဆင်ထားတယ်လို့ပြောပါတယ်။နိုင်ငံတကာအကူအညီပေးရဖွဲ့စည်းတစ်ခုဖြစ်တဲ့နယ်စည်းမထားဆရာဝန်များအဖွဲ့ကစီမံခန့်ခွဲတဲ့ကုညီပေးရေးတင်းမော့ကရာသီဥတုဆိုးရမယ်လို့ခန့်မှန်းထားတဲ့လေးရကြာစပိန်နိုင်ငံခီးစဉ်ကအန်ဒီယေကြီးတယ်လို့လည်းပြောဆိုထားပါတယ်ရှင်
။တရုတ်တယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းကြီး CTE ရဲ့ share rate ဒီကနေ့ပိုတိုးနေမှာ40ရာခိုင်နှုန်းကျော်ကျဆင်းသွားပါတယ်။ကုန်သွယ်ရေးတန်ကပ်ပိတ်ဆို့မှုတွေကိုချိုးဖောက်မှုအတွက်အမေရိကန်ပြည်ထောင်စုကိုဒေါ်လာတန်1000ဒဏ်ကြေးပေးဆောင်ဖို့ CTE လုပ်ငန်းကြီးကသဘောတူခဲ့ပြီးတဲ့နောက်ပထမဆုံးအယောင်ဝယ်နေ့မှာပဲအခုလို share ဈေးတွေကျသွားတာပါ။CDE ကုမ္ပဏီအနေနဲ့ smartphone တွေနဲ့တခြားထုတ်ကုန်တွေထုတ်လုပ်နိုင်ရေးအတွက်အရေးကြီးတဲ့ software တွေနဲ့စက်ပစ္စည်းအစိတ်ပိုင်းတွေကို American ကုမ္ပဏီတွေစီကနေဝယ်ယူခွင့်ကို American ဆွေရပက9နှစ်ပိတ်ပင်ခံရမယ့်အခြေအနေမျိုးအထိရောက်ခဲ့တာပါ American ရဲ့စက်ပစ္စည်းတွေကိုသုံးတဲ့ GDE ရဲ့ထုတ်ကုန်တွေကိုအီရန်မြောက်ကိုရီးယားပါဝင် American ကကုန်သွယ်ရေးတားမြစ်ထားတဲ့နိုင်ငံတွေကိုရုံးချမှုပေါ်ပြစ်ဒဏ်ခတ်တဲ့အနေနဲ့ အခုလိုပိတ်ပင်တော့ပါဒါပေမဲ့ CDE လုပ်ငန်းကြီးဘက်ကဒေါ်လာတန်း1000တန်ကြီးပေးဖို့ဒေါ်လာတန်း400အမကန်ထားဖို့နောက်ဒီကုမ္ပဏီရဲ့စီမံခန့်ခွဲမှုဘုတ်ဘွက်တစ်ခုလုံးကိုဇူလိုင်လလယ်မှာပြောင်းလဲဖို့သဘောတူခဲ့ပြီးတဲ့နောက်အမေရိကန်ဘက်ကတန်ခတ်မှုကိုဖယ်ရှားပေးခဲ့တာပါဒါပြင်အမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကရွေးချယ်မဲ့ကြီးကြပ်ရေးအဖွဲ့အစ်ကိုလည်း CDE လုပ်ငန်းကြီးအနေနဲ့10နှစ်တာငှားရမ်းဖို့လည်းလိုအပ်မှာဖြစ်ပါတယ်ခင်ဗျာ
လာမယ့်2026ခုနှစ်မှာရှင်ပြိုင်မဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲအတွက်အင်ရှင်အဖြစ်အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ဆီကိုနိုင်ငံသုံးနိုင်ငံကိုပူရဲကျင်းပခွင့် FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကပေးလိုက်ပါတယ်။ပူရဲကျင်းပခွင့်တောင်းခံထားတဲ့သုံးနိုင်ငံကိုအာဖရိကတိုက်ကကမ်းလှမ်းထားတဲ့မော်ရိုကိုနိုင်ငံနဲ့ရှင်ပြီးကမ္ဘာဖလားအဖွဲ့ချုပ်ကမဲပေးရွေးချယ်ခဲ့တာပါ134မဲ65မဲနဲ့ United Bid လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုကနေဒါနဲ့မက္ဆီကိုသုံးနိုင်ငံကိုရွေးချယ်လိုက်တာကြောင့်မြောက်အမေရိကတိုက်မှာကမ္ဘာဖလားပြိုင်ပွဲစရုပ်ထအကျဉ်းကျင်းပခွင့်ရသွားတာဖြစ်ပါတယ်။ကမ္ဘာဖလားဘလုံးပြိုင်ပွဲတွေကိုဒီနှစ်2018ခုနှစ်အတွက်ရုရှားမှာကျင်းပဖို့ရွေးချယ်ခဲ့သလို2022ခုနှစ်အတွက်တော့ကာတာနိုင်ငံမှာကျင်းပဖို့ FIFA ကရွေးချယ်ထားပါတယ်။မနေ့ပြန်ရုရှားမှာအင်ရှင်ရုရှားအသင်းနဲ့ဆော်ဒီအာရေဗျာနိုင်ငံအသင်းတွေစတင်ရှင်ပြိုင်ကစားမှာဖြစ်ပြီးတခြားရှင်ပြိုင်မဲ့နိုင်ငံတကာအသင်းတွေကအကစားသမားတွေလည်းရုရှားကိုရောက်ရှိနေကြပါတယ်။ဇွန်လ14ရက်နေ့စတင်ကျင်းပပြီးဇူလိုင်15ရက်နေ့မော်စကိုမှာဘောလုံးပွဲကျင်းပမှာဖြစ်ပါတယ်။ဒီနေ့ကမ္ဘာဖလားမှာအရင်ကမ္ဘာဖလားဘောလုံးပွဲတွေလို့နိုင်ငံတကာအသင်း32သင်းရှင်ပြိုင်ကစားမှာဖြစ်ပေမဲ့နောက်မှာ48သင်းထိတိုးချဲ့သွားဖို့ FIFA ကမ္ဘာဖော်လုံးအဖွဲ့ချုပ်ကကြေညာထားပါတယ်ရှင
်ပုဒ်ဟူနေ့ညနေခင်းနောက်ဆုံးသောသတင်းတွေကိုမတ်တင်ငီထိုင်းနဲ့ကိုအောင်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်စင်ကာပူနိုင်ငံမှာကျင်းပခဲ့တဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးစည်းဝေးပွဲအပေါ်အမေရိကန်လွှတ်တော်အမတ်တွေရဲ့တုံ့ပြန်မှုတွေဟာတိတိတသားကွဲပြားခြားနားနေကြပါတယ်။ဒီမိုကရက်အမတ်တွေထက်စာရင် Republican အများစုကကျေနပ်ထောက်ခံကြကြောင်း VOA အထက်လွှတ်တော်သတင်းထောက် Michael Bowman ကသတင်းပေးပို့ထားပါတယ်။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြသွားမှာပါ
။လက်ရှိတာဝန်ထမ်းဆောင်နေတဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ပထမဆုံးအကြိမ်တွေ့ဆုံမှုအပေါ်လွှတ်တော်အတွင်းအသံတွေအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့
Today I congratulate the president on this major step and share his hope that it will begin.
တမိုင်းဝင်ငင်းချိုင်းရေးဦးတည်တဲ့ကြီးမားတဲ့ခြေလှမ်းတရက်လှမ်းနိုင်ခဲ့တယ်လို့သူနဲ့တူညီတဲ့မျှော်လင့်ချက်ရှိတဲ့အကြောင်းသမ္မတကိုကျွန်တော်ဒီကနေ့ချီးကျူးပြောဆိုခဲ့ပါတယ
်။ Democrat Party ကအထက်လွှတ်တော်လူများစုခေါင်းဆောင် Chuck Schumer ကလည
်း Certainly Americans feel better about talking the name calling and threats of war
American ဟာနာမည်တက်ပြောနေတာနဲ့စစ်ဖြစ်မယ်လို့ချင်းချောက်ပြောဆိုနေမှုတွေတက်တွစ်ဆုံဆွေးနွေးခြင်းကိုပို့ပြီးတော့နှစ်သက်ကြပါတယ
်အထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့များဆိုင်ရာကော်မတီက Republican အထက်လွှတ်တော်အမ Mike Grounds ကလည်းသူ့ရဲ့အမြင်ကိုအခုလိုထုတ်ဖော်ပြောဆိုလာပါတယ
် This was a step in the right direction and I think the world is a slightly safer place today than what it was
ဒါဟာမှန်ကန်တဲ့ဘက်ကိုဥတီတဲ့ခြေလမ်းမှာကဘာကြီးကမနေ့ကထက်ဆိုင်ဒီကနေ့နည်းနည်းပို့ပြီးလုံခြုံစိတ်ချရတဲ့နေရာဖြစ်လာတယ်လို့ကျွန်တော်ထင်ပါတယ်
။ဒီမိုကရက်အမတ်တွေကတော့ဘာတွေလှုပ်ဆောင်မယ်ဆိုတဲ့ရည်မှန်းချက်ကိုသာသဘောတူညီချက်မှာဖော်ပြထားပြီးဘယ်တော့အပြစ်သက်ဆောင်ရွက်မယ်ဆိုတာနဲ့အရေးပါတဲ့စကားလုံးအသုံးလုံးတွေခြံလှထားခဲ့တာကြောင့်မျှော်လင့်မှထားတဲ့အန္တရာယ်တွေရင်ဆိုင်ရနိုင်တယ်လို့ရှုမြင်နေကြပါတယ်။ဒါနဲ့ပတ်သက်လို့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်လွှတ်တော်အမတ်ဘော့မနန်ဒက်စ်ကအခုလိုပြောပါတယ်
။ This is the weakest statement I have ever seen.come out of any engagement with North Korea. So we look forward to the administration.
မြောက်ကိုရီးယားနဲ့ပတ်သက်လို့ကျွန်တော်တွေ့ဘူးသမျှတွေမှာဒါဟာအပြောဆုံးသဘောတူညီချက်ဖြစ်ပါတယ်။ဒါကြောင့်ရှေ့ဆက်ဘလို့လှုပ်ဆောင်သွားမယ်ဆိုတာနဲ့အဲ့ဒီအတွက်ဗျူဟာကဘာလဲဆိုတာအစိုးရဘက်ကတင်ပြလာမှကိုကျွန်တော်တို့စောင့်နေပါတယ်
။မြောက်ကိုရီးယားဘက်ကတိကျတဲ့ကတိကဝတ်ပြုစရာမလိုလိုက်ပဲသမ္မတထရမ့်နဲ့တွေ့လိုက်တယ်ဆိုတဲ့အချက်နဲ့တင်ကြီးမားတဲ့အောင်မြင်မှုကိုရရှိသွားကြောင်းChuck Schumer လို့ဒီမိုကရက်အထက်လွှတ်တော်အမတ်တွေကရှုမြင်ကြပါတယ
် We have legitimized a brutal dictator who has starved his own people. If the United States is unable to win concrete lasting concessions from North Korea
ကိုလူမျိုးကိုငတ်တရောင်ထားတဲ့ရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်ကိုကျွန်တော်တို့ကတရားဝင်အသိမှတ်ပြုလိုက်တာပါတကယ်လို့မြောက်ကိုရီးယားဘက်ကနေတိကျခိုင်မာပြီးတော့ရေရှည်တည်တတ်မဲ့အလျှော့ပေးမှုမျိုးမရခဲ့ဘူးဆိုရင်တော့ဒီတွက်ဆော်မှုတစ်ခုတည်းကိုကြီးကြီးအဖြစ်ကင်ဂျုံအွန်းကအောင်ပွဲခံပြီးတော့သမ္မတဒေါ်နယ်ထရမ့်ကတော့အရှုံးသမားဖြစ်သွားပါလိမ့်မယ
်။ဒါပေမဲ့အထက်လွှတ်တော်အမတ် Mike Grounds လို့ Republican တွေကတော့သူတို့အနေနဲ့ အနာဂတ်အတွက်တိကျတဲ့အမြင်ရှိတယ်လို့ပြောပါတယ
် Anybody that thinks that we're going to fix you know 50 years plus of major challenges here
နှစ်ပေါင်း50လောက်တည်ရှိလာခဲ့တဲ့စိန်ခေါ်မှုတွေကိုဒီဆွေးနွေးပွဲမှာတခိုင်နဲ့အပြစ်သက်ဖြေရှင်းနိုင်မယ်လို့ယူဆသူတိုင်းဟာလက်တွေ့မဆန်တာပဲဖြစ်ပါတယ်ဒါဟာလွယ်ကူတဲ့ကိစ္စမဟုတ်သလိုညာရင်းချင်းပြီးတော့အောင်လုပ်လို့မရနိုင်ပါဘူ
းသမ္မတထရမ့်နဲ့ကင်တို့အကြားဘလောက်ပဲအစည်းကတ်ခဲ့အောင်တော့မြောက်ကိုရီးယားရဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုခြေဖြတ်ပစ်လို့ရမှာမဟုတ်ဘူးလို့ပါတီနီယာစလုံးကလွတ်တော်အမတ်တွေကပြောပါတယ်အထက်လွတ်တော်အမတ်ဂျွန်ကနေဒီရဲ့အမြင်ကတော့
Kim Jong-un is a butcher and he is a butcher of his own people and
Kim Jong-un ဟာတာသက်သမားပါသူဟာကိုယ့်လူမျိုးကိုတတ်တဲ့တာသက်သမားပါသူ့နဲ့အကျိုးသင့်အကြောင်းသင့်သွားဆွေးနွေးနေတာကငမန်းကိုလက်နဲ့အစာသွားကြွေးတာနဲ့တူးနေတာပါ
အထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီကဒီမိုကရက်လွတ်တော်အမတ်ဂျင်းရှာဟင်းကလည်
း We can't lose sight of the fact that there are terrible horrific humanitarian issues in
မြောက်ကိုရီးယားနိုင်ငံထဲမှာလူသားချင်းစာနာမှုဆိုင်ရာအကျက်သေးတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဆိုးရွားစွာဖြစ်ပေါ်နေတယ်ဆိုတာကိုကျမတို့မေ့ထားလို့မရပါဘူးသမ္မတထရမ့်အနေနဲ့ကင်ဂျွန်အွန်းအကြောင်းအကောင်းရေကြီးပဲချီးမွမ်းပြောဆိုနေပြီးကျမတို့ရဲ့အိန်းနီးချင်းမဟာမိတ်နိုင်ငံဖြစ်တဲ့ကနေဒါဝန်ကြီးချုပ်ထရူဒိုးကိုကြတော့ကြည့်ရွယ်ပြောဆိုနေတာအင်မတန်နားထောင်ရခက်ပါတယ်
။အာရှတိုက်တွင်းကအမေရိကန်စီရေးလက်ကျင့်မှုတွေကိုတောင်ကိုရီးယားနဲ့ဒေသတွင်းကတခြားမဟာမိတ်တွေကိုကြိုတင်တိုင်ပင်ခြင်းမရှိဘဲသမ္မတထရမ့်ပြောခဲ့သလိုဖျက်သိမ်းပြစ်မှာမဟုတ်ဘူးလို့ရှာဟင်းအပါအဝင်တခြားလွတ်တော်အမတ်တွေကပြောဆိုနေကြပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကနေဗုဒ္ဓဟူးနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့မြန်မာအငြိမ်းချမ်းရေးဆိုင်ရာပြည်တွင်သတင်းတွေပဲဆက်ရအောင်ပါမြန်မာအစိုးရနဲ့ NCA အပြည့်အရလက်မှတ်ထိုးထားကြတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PBSD တို့ကနေလာမယ့်21ရာစုပင်လုံညီလာခံတတိယအကြိမ်အစည်းအဝေးမှာတင်ပြဖို့အတွက်ဒီကနေ့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်ဒီအစည်းအဝေးမှာအစိုးရတက်မရောနဲ့တိုင်းနာလက်နက်ကန်အဖွဲ့တို့ကြားတစ်ဆုတ်နေတဲ့နိုင်ငံရေးနဲ့တပ်ပိုင်းဆိုင်ရာနေရာခြားတမှုကိစ္စရပ်တွေကိုမဆွေးနွေးဖို့တဘောတူခဲ့တယ်လို့အဖွဲ့အကောင်ဆောင်တို့ကပြောပါတယ်။ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တိုင်းဒါလက်နက်ကန်အဖွဲ့စည်းတွေရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PBSD ရဲ့23ကြိမ်မြောက်အစည်းအဝေးကိုထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တာပါ။ဆွေးနွေးခဲ့တာနဲ့ပတ်သက်လို့ ALP ခေါ်ရခိုင်ပြည်လူမျိုးရေးပါတီဒုဥက္ခခိုင်ဆိုးနိုင်အောင်ကအခုလိုပြောပါတယ
် UPG စေဘလဘတော်ရက်တွေညှိတယ်ရက်တွေညှိပြီးတော့အစိုးရကပြန်ညှိရမယ်သဘောရှိတယ်ပြည်သူကံကိုအစိုးရဆွတ်ပြူတယ်ဟာရှိတယ်ကျွန်တော်ဆွတ်ပြူတာရှိတယ်ကျွန်တော်ဆွတ်ပြူတာကိုပြန်ပြီးချွေးနေဖို့အဲ့လိုသဘောတော့ချတယ
်စွန်လအကုန်မှာ23ရာစုပင်လုံးတရရချင်းစီဝေးချင်းမဖို့ရထားတယ်လို့ဒီစီဝေးမှာအစိုးရတမတော်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တို့ကြားသိစုနေတဲ့အချက်တွေကိုမဆွေးနွေးဖို့သဘောတူခဲ့တယ်လို့ခိုင်ဆိုးနိုင်အောင်ကအခုလိုဆက်ပြောပါတယ်
ဖဲမထော်ရချူတာကိုဘလုံးလက်မခံဘူးဆိုတာကျွန်တော်တို့အားလုံးကိုစားအဖွဲ့အစည်းတဖို့တော့ပြောတဲ့အခါမှာဒီဟာကိုမဆွေးနွေးတော့ဘူးဆိုပြီးတော့အာတတိယကြီးကမဆွေးနွေးဖို့ဆိုတော့အဲ့ဒါကိုဒီနေ့အားလုံးကသဘောတူတယ်လက်ပဲချန်နေရာချတာလေးဆိုတာကိုလည်းအဲ့ဒါမဆွေးနွေးဘူ
းလက်ရှိအနေအထားအရတိုင်းဒါလက်နက်ကန်ဖွဲ့နဲ့အစိုးရတမတော်တို့ကြားနိုင်ငံရေးနဲ့တပ်ပိုင်းဆိုင်ရာနေရာချထားရေးခန်းကဏ္ဍမှာမတူတဲ့အမြင်တွေရှိနေတဲ့အတွက်လွယ်ကူတဲ့ကိစ္စတွေဖြစ်တဲ့လူမှုရေးစီးပွားရေးမြေယာနဲ့တရားစာသပစ္စည်းအရေးတို့ကိုလာမယ့်ပင်လုံညီလာခံတတိယကြိမ်မှာအရင်ဆွေးနွေးသွားမှာဖြစ်ပါတယ်။လာမယ့်23ရာစုပင်လုံညီလာခံစည်းဝေးတွေမှာအမျိုးသားပြန်လည်သိမ်းမြတ်ရေးအတွက်ကုစားပြုဆွေးနွေးသွားဖို့လိုအပ်တယ်လို့လည်းကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖိုးကနေအဖွဲ့မိတ်ခွန်းမှာပြောဆိုခဲ့ပါတယ
်။23ရာစုပင်လုံညီလာခံစည်းဝေးဟာစိတ်ခုံတွေကြောင့်နိုင်ငံရေးရရှင်းပြိုင်တဲ့ဝယ်ဖြစ်အသုံးပြုရမဲ့နေရာမဟုတ်ပဲအမျိုးသားပြန်လည်ပြင်းပြရေးအတွက်ချက်မှတ်တဲ့ပေါ့ချောက်ချစ်ဖို့လိုပါတယ်ခွဲခြားခြင်းနဲ့ခြံတော့ထပ်ခံရတဲ့ဖြစ်ရှိတဲ့ကျွန်တော်တို့လူနည်းစုနိုင်ငံတွေရဲ့လူသားချက်တွေကိုတကယ်လက်တွေ့ရှိနိုင်အောင်ဖြေရှာဖို့အခွင့်အရေးရလာတဲ့အချိန်မှာဤဝန်များအနေနဲ့လည်းတခြားမိမိတို့လိုဘဝတို့ကိုယ်ပိုင်တံတွေကိုမပေါ်ပြခံရတဲ့သူတွေရဲ့လူလတ်ချက်တွေကိုယူဆောင်ပြီးကိုယ်စားပြုဆွေးနွေးနိုင်ဖို့ကြိုးစားရမှာဖြစ်ပါတယ်
စွန်လကုံမှာ23ရာစုတတရကျင်စီဝေးကျင်းပဖို့ရထားတယ်လို့ဒီပြည်တော်စုငင်းချမ်းရည်ညီလက်ကဟာအစီဝေးဖြစ်မြောက်ယုံတာမဖြစ်တဲ့ပဲရက်လက်ကောင်းမြတ်ရရှိစီလူကြောင့် KNU ဥက္ကဋ္ဌဘူချုပ်ကြီးစောမှုသူစေဖို့ကလည်းတိုက်တွန်းပြောဆိုခဲ့ပါတယ် NCP ရဲ့လက်မှတ်ရည်သူထားကြတဲ့ငင်းချမ်းရည်လုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSD ဟာလာမယ့်စွန်လ14ရက်နေ့မှာအစိုးရနဲ့ NCP လက်မှတ်ရည်သူထားခြင်းမရှိသေးတဲ့ ညညတော်တိုင်းဒလူမျိုးများဖက်ဒရယ်ကောင်စီ UNSC အဖွဲ့ဝင်ဖြစ်တဲ့ကရင်ပြည်မျိုးရာတုတ်တည်ပါတီ KMPP ခေါင်းဆောင်တွင်နဲ့ထိုင်းမြန်မာနယ်စပ်မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။စီဝေးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်ဖွဲ့ PPSC ရှစ်ဖွဲ့ဖြင့် SC လက်မှတ်ရေးသူထားတဲ့မွန်ပြည်တပါတီလာဟုဒီမိုကရက်တစ်အစည်းအရုံးခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံမှာဆွေးနွေးတင်ပြဖို့အတွက် NC လက်မှတ်ရေးသူထားတဲ့ဖွဲ့တွေထဲမှာတောင်ပိုင်းရှမ်းပြည်သမတော် RCSSC နဲ့ ALV ကိုရခိုင်ပြည်လူမျိုးရေးပါတီတို့ဟာလူမျိုးလားမျိုးရားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
27ရာစုပင်လုံညလခါမှာဆွေးနွေးမယ့်အကြောင်းအရာတွေကိုညင်ချင်းရဲ့လုပ်ငန်းစဉ်ဦးဆောင်ဖွဲ့တို့ဒီကနေ့ဆွေးနွေးခဲ့ကြတဲ့အကြောင်းနိုင်ကုန်းအိမ်မင်းမြန်တင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့ရှမ်းပြည်ထဲမှာရည်ကြီးနေတဲ့သတင်းပဲဆက်ပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်နှမလောင်ကျေးရွာအုပ်စုမှာတော့တောင်ကျရေတွေကြောင့်လူဦးရေ3000ကျော်လို့ဟာတပတ်ကျော်ကြာအောင်ရေပေးဒုက္ခကြုံနေရပါတယ်။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်သူတွေကတော့မြန်မာနိုင်ငံမှာတစ်တောပြုံးတိမှုတွေကြောင့်အခုလိုတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရတာလို့ပြောဆိုနေပါတယ်။အပြည့်အစုံကတော့ကိုကောင်းဆိုင်ဟင်းကပြောပြထားပါတယ
်။တီဘောမြို့နယ်နှမလောင်ကျေးရွာအုပ်စုမှာရှိတဲ့ရက်ကွက်17ရက်ကွက်နဲ့ကျေးရွာ9ရွာမှာတော့တောင်ကျရေဝင်ရောက်ပြီးလူဦးရေ3000ကျော်ရေပြီးဒုက္ခနဲ့ရေဆိုင်နေရတယ်လို့ကေစီရေးတွေလုတ်ပေးနေတဲ့ဦးဆိုင်ဆလိုင်းကပြောပါရယ
်ရေဝင်တဲ့အင်ကရေဝင်တဲ့အင်စူးစူးပေါင်းပေါ့နော်ဒါဒီနေ့ကနေ့ကြီးကျွန်တော်တို့ဟောပေါ့မနေ့ရက်နဲ့ကနေ့ပေါ့ဒီတိုးတိုးဟောပြောင်းလဲမှုတော့မရှိသေးဘူးပေါ့နော်အဲရေဝင်တဲ့အင်ကတော့1400နဲ့14လုံးပြအဲလူရေကရေပြီးတင့်ဆိုရင်တော့3345ဦးရှိပါတယ်
အခုလိုတောင်ကျရေတွေဝင်ရောက်လာတာဟာနန်းလန်ဒေသမှာပထမဆုံးဖြစ်တယ်လို့လည်းသူကပြောပါရယ်။တဘာဝပန်ဝင်းကျင်ထိတ်သိမ်းဆောက်ရောက်ရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့စိန်လန်းပြည်ဦးနယ်အဖွဲ့ကဥက္ကဋ္ဌဦးလေးမြင့်အောင်ကတော့တစ်တော်ပြုံးတိမှုတွေကြောင့်အခုလိုတဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီတစ်နှစ်ရေကြီးပြီးရင်နောက်နှစ်တွေလည်းရေကြီးနိုင်တယ်လို့သုံးသပ်လိုက်ပါရယ်။ဟိ
ုရေတွေဒီနေ့တစ်တော်တွေပြန်ဆက်ရမှာပေါ့။တစ်နှစ်ဆိုကျွန်တော်တို့ကချက်ချင်းကြီးတော့ကျွန်တော်ကောင်းမှာမဟုတ်ဘူး။ဘာဖြစ်လို့လဲဆိုတော့တနည်းရေးကြည့်ရင်ဒါနှစ်တိုင်းကြည့်ရမှာနှစ်တိုင်းကြည့်တဲ့အခါမှာကျွန်တော်တို့ဒီပုံဝင်နေတဲ့ခေါ်ရင်တော့ကျွန်တော် mitigation ပေါ့ mitigation ဆိုတာတော့တစ်ဆင့်ချင်းတစ်ဆင့်ချင်းဆော့ချတော့တာဟိုဒီနဲ့လိုက်လို့ကြီးကြီး adaptation ပဲရှိတယ်ဗျာကျွန်တော်တို့ကရေးကြည့်ရင်ကျွန်တော်တို့ကဟိုအပြစ်ပိုင်းကိုရှင်းမယ်ခလေးလို့ညွှန်မယ်နှစ်တိုင်းအဲ့လိုမျိုးမသွားမယ်နဲ့ကျွန်တော်တို့ကတစ်ဆင့်ချင်းတစ်ဆင့်ချင်းကျွန်တော်တို့ကရေလမ်းကြောင်းဖွင့်တာတွေလုပ်မယ်ပြည်ပြတော်တွေရေရင်းတော်တွေကျွန်တော်ပြန်ဆိုင်သွားမယ်အဲ့လိုနဲ့ဖြည်းဖြည်းချင်းပြန်ဆိုင်သွားပြီးတော့သူမင်းလိုက်စီမံရေးနဲ့တွားရင်တော့ဒါတွေကချင်းချင်းချင်းတော့ပြန်ရောက်တော့မှနောက်ဆုံးတော့ပျောက်သွားမှာပေါ့လေအဲ့တိုင်းနဲ့တွားရမှာပဲစချင်းနဲ့မကောင်းနိုင်ဘူ
းလက်ရှိမှာတော့နက်လန်ကျေးရွာအုပ်စုအတွင်းရေလွှမ်းမှုခံနေရတဲ့နေရာတွေမှာရေပြီးဒုက္ခတွေတွေအတွက်ဆန်ရိတ်ခါထောက်ပံ့မှုတွေအခြားလိုအပ်တာတွေဆောင်ရွက်နေပါတယ်ရေလွှမ်းမှုခံရတဲ့နေရာတွေမှာဖြစ်လေဖြစ်တာရှိတဲ့ဝမ်းပြေဝမ်းလျှောသွေးလွန်တကွေးယောဂါကူးစက်ယောဂါတွေမဖြစ်စေဖို့ကြိုတင်ကာကွယ်ရေးတွေလှုံ့ဆော်ထားတယ်လို့လည်းကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
တောင်ကျရေတွေကြောင့်ရှမ်းပြည်နယ်တွင်ရေကြီးရေရှာနေတဲ့အတွက်လူပေါင်းထောင်ကျီဒုက္ခရောက်နေတဲ့အကြောင်းကိုကောင်းစာဟင်းတင်ပြတော်ရပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတပုတ်ဆက်ပါမယ်မေလ15ရက်နေ့ကနေဂျွန်လ15ရက်နေ့အထိကာလဟာမွတ်စလင်တွေအတွက်မြင့်မြတ်တဲ့ရမဒန်ဥပုသ်လဖြစ်တဲ့အတိုင်းနေထွက်ချိန်ကနေနေဝင်တဲ့အထိအစာမစားဘဲဥပုသ်ဒီလစောင့်တည်ကြရဝတ်ပြုဆုတောင်းကြရတဲ့အချိန်ဖြစ်ပါတယ်နေဝင်ချိန်ရောက်ရင်တော့မိသားစုတွေမိတ်ဆွေသင်ငယ်ချင်းတွေစုဆုံပြီးတော့ညစာစားကြပါတယ်။ဝါရှင်တန်မြို့တော်အပြင်ဘက်ကဗာဂျီးနီးယားပြည်နယ်ကပလီတခုမှာတော့မွတ်စလင်တွေနဲ့အတူတခြားဘာသာဝင်တွေပါဥပုဘ်ထွက်ညစာလာစားကြပြီးတော့ဆုတောင်းပွဲတက်ရောက်ကြတဲ့အကြောင်း VOA သတင်းထောက် Deborah Block ပေးပို့တဲ့သတင်းကိုမခင်ဖြူတွေကတင်ပြထားပါတယ်ရှင်
။ဗာဂျီးနီးယားပြည်နယ် First Church ခရိုင်က Dar El Hijra Islamic Center မှာကက်သလစ်ဘာသာဝင်တူဖြစ်တဲ့စီတမကရိုင်တရာမွတ်စလင်တွေနဲ့အတူဆူတောင်းပွဲကိုပရမဆုံးချိန်တက်ရောက်နေတာ
ပါ။ spiritual experience certainly
ယုံကြည်မှုဆိုင်ရာအတွေ့အကြုံတစ်ခုပါပဲရှင်။အထင်ကြီးလေးစားစရာပါ။တခြားကိုယ်ဝယ်ယုံကြည်မှုတစ်ခုမှဒီလိုမျိုးခံစားအတွေ့အကြုံရတာကိုကျွန်မအရင်ကြိုက်ပါတယ်။ဖခင်ကြောင့်ရောက်နေတာမဟုတ်ပေမဲ့လည်းဖခင်သခင်ရှိနေတာကိုခံစားလို့ရနေပါတယ်ရှင်
။ဝါရှင်တန်မြို့တော်တဝိုက်ကအကြီးဆုံးပလီတွေထဲမှာတစ်ခုပါဝင်ဖြစ်တဲ့ဒီပလီမှာ iftar ညစာစားပွဲကိုလာရောက်ဖို့မကရိုင်နဲ့အတူတခြားဘာသာကိုယ်ဝယ်သူတွေလည်းဖိတ်ကြားထားတာပါ။ဒီကိုရောက်လာခြင်းအဖြစ်အစ္စလမ်ဘာသာအကြောင်းကိုမသိကြသေးတဲ့သူတွေသိလာဖို့မျှော်လင့်တယ်လို့ဒီ Islamic Center ကပြပဆက်ဆံရေးဆိုင်ရာညွှန်ကြားရေးမှူး Iman Na'in Bak ကပြောပါတယ
် I see it as my responsibility to share
ကျွန်တော်ရဲ့ယုံကြည်မှုစံတန်ဖိုးတွေကိုအများသိအောင်မျှဝေဖို့ Islam ဆိုတာဘာဒီနေရာမှာဘာလုပ်ကြရလဲဆိုတာတွေကိုကျွန်တော်ရဲ့အိမ်ကြီးချင်းတွေသိလာအောင်လုပ်ဖို့တောင်းဝန်ရှိတယ်လို့ကျွန်တော်ထင်ပါတယ်အတူတူထိုင်ပြီးတော့ထပင်းစားကြတာနဲ့တင်ရင်းနှီးမှုတွေပိုဖြစ်လာစေပါတယ်
ရီးယန်သင်းတော်ရီရဲ့နိုင်ငံလုံးဆိုင်ရာကောင်စီအကြီးအကဲဂျင်ဝစ်ကလာကလည်းဘာသာတရားတွေအားလုံးအချင်းချင်းအပြန်အလှန်နားလည်လေ့လာမှုရှိလာမယ့်နေ့ကိုမျှော်လင့်နေတယ်လို့ပြောပါတယ
် This is what we're really supposed to be about as believers
ဘာသာတရားမှာယုံကြည်သက်ဝင်ကြသူတွေအချင်းချင်းအခုလိုဒူတိုင်းဒူစီစားကြစကားစမိပြောရင်ကိုယ့်ရဲ့ပြောစရာစိုးရိမ်စရာတွေကိုရဝေတာမျိုးတွေကတကယ့်ကိုဖြစ်တင်တာပါ
ဂျူတီးယားဟောဆရာဂျယ်ရီဆာရတာကတော့အစ္စလာမ်ဗုဒ္ဓဘာသာမူမှန်စတဲ့ကိုယ်ကိုယ်ယုံကြည်မှုဘာသာ၁၂မျိုးပါဝင်ဖွဲ့စည်းထားတဲ့ NGO တစ်ခုကိုဦးဆောင်နေတဲ့သူပ
ါ More people understood how much we had in common with other faiths
ချက်ဘာသာတရားတွေချမှာအခြေခံတူညီမှုတွေရှိရဆိုတာကိုလူတွေပို့ပြီးနားလည်လာရင်တချို့သောတည်ယူဆံမှုတွေလည်းယုံနေသွားလိမ့်မယ်လို့ထင်ပါတယ
်မွတ်စလင်တွေနဲ့အချင်းချင်းတည်ဆောက်နိုင်ဖို့ရည်ရွယ်တဲ့သင်တန်းတွေကိုပို့ချပေးနေတဲ့ First Church မြို့အင်္ဂလိကန်အသင်းတော်ကသိအောင်ဆရာ Robert Wakin ကလည်းသူ့ရဲ့သင်တန်းသားတွေကိုဒီနေရာကိုခေါ်လာပေးပြီးတော့ Islam ဘာသာကိုးကွယ်ယုံကြည်မှုကိုကိုယ်တိုင်တွေ့မြင်လေ့လာစေပါတယ
် The first step towards tearing down walls
တယောက်နဲ့တယောက်ကြားရင်းနှီးတဲ့ဆက်ဆံရေးတည်ဆောက်ဖို့ပထမအဆင့်ကတော့အဟံတားတွေကိုချိုးဖြတ်ရပါမယ
်ဒီပလီကိုလာရောက်လည်ပဲကြားတဲ့တခြားဘာသာဝင်တွေအနေနဲ့ Islam ဘာသာရဲ့အလှတရားကိုပိုးပြီးတော့နားလည်သိရှိလာဖို့မျှော်လင့်တယ်လို့ Dar El Hijra Islamic Center က Iman Na'in ဘက်ကလည်းပြောပါတယ်ရှင်
မခင်ပြရတင်ပြတော့ပါရှင်တောသားရှင်များရှင်ကျမတို့အခုထုတ်လင်းပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီချင်ပါပဲ VOA ရုပ်မြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့9:00နာရီခွဲတိတိုက်ရိုက်ထုတ်လင်းပေးသွားမှာပါ Asia Set 7 Joro ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်9:00နာရီအကြာည9:00နာရီနဲ့10:00နာရီထိထုတ်လင်းသွားမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 30နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်ဒီအစီအစဉ်မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူတို့နဲ့ကြာမရေးဥကြော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြမှာပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမသိငိထိုက်ကပြောပြပေးပါအောင
်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းနဲ့စင်ကာပူမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်အမေရိကန်ကိုပြန်လာပြီးဖြစ်တဲ့သမ္မတဒေါ်နယ်ထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့ဒီကနေ့ပုတ်ထူးနေ့မှာကြေညာပါတယ်ခီးရှေကြီးကနေပြန်လည်ရောက်ရှိကြောင်းသူတာဝန်ယူခဲ့တဲ့နေ့ထက်ကိုအခုချိန်မှာအလုံးအနေနဲ့ပိုပြီးဘေးကင်းလုံခြုံမှုကိုခံစားနိုင်ပြီဖြစ်ကြောင်းသမရကတွစ်တာမှာရေးသားပါတယ်။ခင်ဂျုံအုံးနဲ့တွေ့ဆုံမှုကစိတ်ဝင်စားဖွယ်ကောင်းပြီးအပြုသဘောဆောင်တဲ့အတွေ့အကြုံဖြစ်ကြောင်းလည်းသမရကရေးသားထားပါတယ်။စင်ကာပူမှာကျင်းပတဲ့အမေရိကန်သမရနဲ့ထိပ်သီးဆွေးနွေးပွဲအပေါ်မြောက်ကိုရီးယားအာဏာပိုင်တွေကလည်းအပြုသဘောဆောင်အကောင်းမြင်ပြောဆိုကြပါတယ်။ခင်ဂျုံအုံးနဲ့ထရန့်တို့ဟာတဆင့်ချင်းတက်လှမ်းရမယ်ဆိုတဲ့အနေအထားကိုလိုက်နာပြီးငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးတို့အတွက်အဆင်မပြတ်လှုပ်ဆောင်သွားရေးစတာတွေနဲ့ပတ်သက်ပြီးအတိအမှတ်ပြုခဲ့ကြတယ်လို့မြောက်ကိုရီးယားသတင်းအေဂျင်စီကဖော်ပြပါတယ်။ဆော်ဒီအာရေဗျဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကထောက်ပံ့ထားတဲ့အဝေးရောက်ရှိမင်းအစိုးရကအရေးပါတဲ့စိတ်ကမ်းမြို့ဟော်တိုင်းထားကိုဒီကနေ့ပုတ်ထူးနေ့မှာစပြီးတိုက်ခိုက်ပါတယ်။ဟော်တိုင်းဒါမျိုးကိုဟူတီတပုံးတို့ထိမ့်ချုပ်ထားတာဖြစ်တယ်လို့ယီမန်နိုင်ငံရဲ့မြို့တော်ဆာနာကလည်းထိမ့်ချုပ်ထားတာပါစိတ်ကန်းကနေဟူတီတပုံးတွေထွက်ခွာဖို့နောက်ဆုံးအချိန်သတ်မှတ်ပေးထားတယ်လို့လည်းညွန်ပေါင်းအဖွဲ့ဝင်အာရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံကဒီကနေ့ပြောဆိုထားပါတယ်အီတလီကိုဝင်ရောက်ခွင့်တမျက်ခံရတဲ့ရာနဲ့ချီတဲ့ရွှေပြောင်းအခြေချသူတွေအခုတော့စပိန်နိုင်ငံကိုဦးတည်ထွက်ခွာသွားကြပါပြီရှင်
တဲ့င်းအချင်းချုပ်ကိုမတင်ငင်ထိုက်ကကြေညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00အထိလိုင်းဒိုမီတာ25 kHz 55539ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလမီတာ190 kHz 5509တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လမ်းပါစေရှင် VOA ကိုအပင်းနာစင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနှင်္ဂလာပ
This program has come to you from the Voice of America, Washington.
From Washington, this is VOA News.